ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်ချီလီတမရတာဝန်ကိုနှစ်ကြိမ်ထမ်းဆောင်ခဲ့ဘူးတဲ့မီရှယ်ဘက်ချလာကိုနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကနေမနေ့ကမဲခွဲရွေးချယ်လိုက်ပါပြီ။စက်တင်ဘာလ၁ရက်နေ့ကစလို့၄မြစ်တပ်တန်းတာဝန်ယူရမယ်မီရှယ်ဘက်ချလာဟာလူခွင့်ရေးရန်ဒီယာတင်တဲ့ခိုင်မြဲအောင်စွမ်းဆောင်နိုင်တဲ့သူဖြစ်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းပြောကြားလိုက်ပါတယ်။လူခွင့်ရေးဆိုင်ရာအကြီးအကဲတဲ့ရဲ့အကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။
ကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအဖြစ်ချီလီသမရဟောင်းမစ္စတာဘက်ရှလက်ကိုတောက်ဆာနေတော့ကခန့်အပ်လိုက်ပါတယ်။ယာရုတက်တန်ပြည်တော်ဘက်လူခွင့်ရေးအကြီးအကဲဇာဟစ်ယာဟူစိန်နေရာမှာမစ္စတာဘက်ရှလက်ကစက်တင်ဘာ၁ရက်နေ့ကစပြီးတော့ဒေးနစ်တက်တန်တာဝန်ယူတော့မှာပါ။နယူးယောက်မြို့ကုလသမဂ္ဂထူထောင်ရေးနေရာမှာမစ္စတာဘက်ရှလက်ကိုမဲခွဲရွေးချယ်ခဲ့ပြီးမကြာခင်ပါပဲ။ဒီရွေးချယ်မှုအပေါ်ကုလသမဂ္ဂအတွင်းမှချုပ်ကကြိုဆိုခဲ့ပါတယ်။ကျားမဒန်းတူကြီးများရင်းနဲ့အမျိုးသမီးဆွမ်းဆောင်ရင်းနှစ်တည်းရဲ့အတွက်ကုလသမဂ္ဂက2010ခုနှစ်မှာတည်ထောင်ခဲ့တဲ့ UN Women အဖွဲ့အစည်းကိုပထမဆုံးဦးဆောင်သူဖြစ်ရမကချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်တဲ့ဆိုတဲ့အချက်တွေကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအလေးပေးပြီးပြောကြားခဲ့ပါတယ်။လူတိုင်းရဲ့မွေးရပါအခွင့်အရေးတွေကိုပေါ်ပြထားတဲ့လူခွေပြည်ရင်ကိုကုလသမဂ္ဂပြထားခဲ့တာအနည်း90ပြည့်တဲ့အချိန်မျိုးမှာလူခွင့်ရေးကိုခိုင်ခိုင်မာမာကာကွယ်မဲ့ခေါင်းဆောင်မျိုးလိုအပ်တယ်လို့အတွေ့အမှုချုပ်ဂူတဲရက်စ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ She takes office at a time of great consequence for human rights. Hatred and inequality are on the rise. Respect for international humanitarian and human rights law is on the decline.
လူခွင့်ရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိနေချိန်မှာသူဒီတောင်းကိုယူရမှာဖြစ်ပါတယ်။မုံတရားနဲ့မညီမျှမှုတွေမြင့်မားနေပါတယ်နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ဥပဒေပေါ်လေးစားမှုကလည်းကျဆင်းနေပါတယ်လူမှုခြေပြုအဆိုင်ဝိုင်းတွေရဲ့နေရာရမှုကလည်းနှဲပါလာပါတယ်တည်င်းတလမှုနဲ့ရှင်းချောက်ခံနေရပါတယ်ဒီလိုအခြေအနေတွေမျိုးမှာအရက်ဖက်နိုင်ငံရေးစီးပွားရေးလူမှုရေးကြီးမှုစားတဲ့လူခွင့်အားလုံးအတွက်ခံခံမမဥဆောင်လုံမတ်သူလိုအပ်ပါတယ်ကုလသမဂ္ဂမှာမရှိမဖြစ်လိုအပ်တဲ့လူခွင့်ရန်တရားတည်တံ့ခံရအောင်စွမ်းဆောင်နိုင်တဲ့လူမျိုးလည်းလိုအပ်ပါတယ်
တက္ကသိုလ်ကျောင်းသူဘဝတွေကနိုင်ငံရေးကိုတက်တက်ကြွကြွလှုပ်ရှားခဲ့သူမစ္စတာဘက်ရှလက်ဟာချီလီသမ္မတဟောင်းအော်ဂတ်စတိုပီနိုရှေလက်ထက်ကဖမ်းဆီးနှိပ်စက်ခံခဲ့ရဘူးပါလေချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်2006ခုနှစ်ကနေ2010ခုနှစ်အထိပထမတစ်ကြိမ်2014ခုနှစ်ကနေ2018မလအထိတစ်ကြိမ်သမ္မတတာဝန်ကိုနှစ်ကြိမ်ယူခဲ့ဘူးပါလေအာနာရှင်တွေရဲ့ရက်ဆက်စွာနှိပ်စက်မှုကိုသူနဲ့သူ့မိသားစုတွေကိုယ်တိုင်ခံခဲ့ရဘူးသူဖြစ်တာကြောင့်လူခွေရင်းနဲ့အမျိုးသမီးအခွင့်အရေးကိုပို့ပြီးတော့တံပိုးထားသူဖြစ်တယ်လို့ဆိုပါတယ်
။ She has lived under the darkness of dictatorship. As a physician, she knows the trials of people thirsting for health and yearning for to enjoy other vital economic.
အနာရှင်လည်းအောက်ခက်ခဲတဲ့အခြေအနေတွေမှာသူကသမားတော်ဆရာဝန်တယောက်ဖြစ်နေရပ်တည်ခဲ့ပါတယ်။အရေးကြီးတဲ့စီးပွားရေးလူမှုခွင့်ရေးတွေလိုလားမျှော်လင့်တောင်းတနေကြတဲ့သူရဲ့ခံစားချက်ကိုလည်းသူနားလည်ပါတယ်။နိုင်ငံသားနဲ့ကပတ်ကောင်းဆောင်များစုရဲ့တာဝန်တွေကိုလည်းသူသိပါတယ
်။ချီလီမှာ1983ခုနှစ်ကအာနာရှင်ဘိုချုပ်ကြီးပီနိုရှေအာနာသိမ်းခဲ့ပြီးတဲ့နောက်ဘက်ရှလက်နဲ့သူမိခင်တို့ဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်။ဖခင်ချစ်သူဟာလည်းနိုင်ငံတော်ပုံကန့်မှုနဲ့ဖမ်းဆီးခံရပြီးတော့လာပေါင်းများစွာနှိပ်စက်မှုတန်းကြောင့်တိတ်ဆုံးခဲ့တာဖြစ်ပါရဲ့ရှင်။